ိုဗစ်ကာယောဂါကြောင့်တနည်းနဲ့လူ4000နီးပါးသေဆုံးခဲ့တဲ့အိန္ဒိယနိုင်ငံမှာကာယောဂါတတိယလိုင်းနဲ့မလွဲမသွေရင်ဆိုင်ရတော့မှဖြစ်ကြောင်းအစိုးရရဲ့ကျန်းမာရေးဆိုင်ရာထိပ်တန်းအကြံပေးပုဂ္ဂိုလ်ကသတိပေးလိုက်ပါတယ်။သတင်းတစ်ပတ်အတွင်းကမ္ဘာတဝန်းယောဂါကူးစက်မှုတွေရဲ့ထပ်ဝက်နီးပါးနဲ့သေဆုံးမှုစုစုပေါင်းရဲ့၄ဘုံ၃ဘုံလောက်ဟာလည်းအိန္ဒိယနိုင်ငံမှာဖြစ်တဲ့အကြောင်းကမ္ဘာကျန်းမာရေးအဖွဲ့ WHO ကသတင်းထုတ်ပြန်ထားချိန်မှာပဲအိန္ဒိယကျန်းမာရေးပညာရှင် KVJ Rakhava ကသတိပေးလိုက်တာပါ။ဥစပြနမှုနှုံမြန်မာနေတာကြောင့်တတိယလိုင်းနဲ့မလွဲမသွေကြုံရလိမ့်မယ်လို့ညူဒယ်လီမြို့တော်ကသတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်တာဖြစ်ပါတယ်။ဘယ်ချင်းဖြစ်မယ်ဆိုတာအတိအကျမသိနိုင်ပေမဲ့ကြိုတင်ပြင်ဆင်ထားဖို့လည်းသတိပေးခဲ့ပါတယ်။အရေးပေါ်လူနာတွေအတွက်ဆေးရုံသုံးအောက်ဆီဂျင်တွေပြတ်လတ်မှုနဲ့ကိုဗစ်ရောဂါကာဝယ်ဆေးထုတ်လုပ်ရမှာလိုအပ်တဲ့ကုန်ကျန်းပစ္စည်းလိုအပ်ချက်တွေနဲ့အတူအိန္ဒိယနိုင်ငံမှာကာယောဂါကူးစက်မှုတွေအဆိုးဆုံးအခြေအနေနဲ့ရင်ဆိုင်နေရတာပါ။ကမ္ဘာမှာအကြီးဆုံးကာဝယ်ဆေးထုတ်လုပ်ငန်းဖြစ်တဲ့ Siren Institute of India ရှိရာနိုင်ငံမှာလူဦးရေ1300ရဲ့200ခန့်နှုန်းသာကာဝယ်ဆေးထုတ်ရသေးတယ်လို့လည်းဒေသခံသတင်းတွေကဖော်ပြကြပါဗျ။ New Delhi မြို့တော်ကဆေးရုံတွေမှာအောက်ဆီဂျင်လိုအပ်ချက်ကိုဖြည့်ဆည်းနိုင်မှုအစီအစဉ်တစ်ရပ်ကိုတင်ပြဖို့လည်းအိန္ဒိယတရားရုံးချုပ်ကအစိုးရကိုအမိန့်ထုတ်ထားပါဗျ။အိန္ဒိယကျန်းမာရေးဝန်ကြီးဌာနရဲ့ဗိုလ်ဒူးနေထုတ်ပြန်ချက်အရကိုဗစ်ရောဂါကူးစက်သူလူနာသေ38,255ယောက်ရှိခဲ့ပြီးသေဆုံးသူကတော့3,989ယောက်ရှိခဲ့ပါတယ်ခင်ဗျာ။